စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမှာစစ်ကောင်စီတပ်ကဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကိုထိုးစစ်ဆင်နေတဲ့တိုက်ပွဲတွေအတွင်းအောင်ချမ်းသာရွာကနေအိမ်တချို့မီးလောင်ကျွမ်းခဲ့ပါတယ်။ရွာသားတချို့ကိုလည်းစစ်တပ်ကခေါ်သွားတယ်လို့ဒေသခံတွေကအပြည်အဝကိုပြောပါတယ်။ဒီအခြေအနေကြောင့်ပတ်ဝန်းကျင်ရွာတွေကရွာသားတွေပြေးလို့ရတေးဆောင်နေကြပါတယ်။ရန်ကုန်ကလာတဲ့ဒီကိစ္စကိုတော့ကိုငင်းချမ်းကပြောပြပါမယ
်။စီရေးတင်းမာနေတဲ့ကလေးမြို့နယ်တောင်ပိုင်းမှာဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအပေါ်စစ်ကောင်စီတပ်တွေကဆက်ပြီးထိုးစစ်ဆင်တိုက်နေတာမှာကလေးကံကောလမ်းဘေးကအောင်ချမ်းသာရွာကိုမတ်လ18ရက်နေ့ကဝင်ပြီးစစ်ဆင်ရေးလုပ်ခဲ့ပါတယ်။အဲဒီနောက်နေအိမ်တွေမီးလောင်ဆုံးရှုံးခဲ့တယ်လို့နမ်မြောင်းရွာသားဦးတန်းအောင်ကပြောပါတယ
်။အောင်ချမ်းသာရွာတော့ဒီကလေးတောင်ပိုင်း2000နဲ့2500ပဲအဲ့ရွာလို့သူတို့ရအသက်တွေစကြောင်းထိုးနေရဆိုတော့အဲ့ပေါ်လေးဖြစ်တယ်ပေါ့။အောင်ချမ်းသာရွာတော့အင်ဂျင်20လောက်လို့လုံး20လောက်ရှိရယ်ပေါ့နော
်။ကလေးမျိုးနဲ့နမ်မြောင်း2000အောင်ချမ်းသာစရဲ့ကြေးရွာတွေဘက်မှာဒေသခံကာကွယ်ရေး PDF အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေမကြာခဏဖြစ်ပွားနေပြီးမြေမြုံပိုင်းအန္တရာယ်လည်းရှိနေပါတယ်။ကြာတာပရိနေကအောင်ချမ်းသာရွာသားအယောက်20လောက်ကိုစစ်တပ်ကလမ်းပြအနေနဲ့ခေါ်သွားပြီး19ယောက်ကိုဒီနေ့မှတော့ပြန်လွတ်ပေးတယ်လို့ကလေးမျိုးကလူမှုအဖွဲ့အစည်းတာဝန်ရှိသူတို့ကပြောပါဗျ။လူ20ကျော်
တို့ကခေါ်သွားတယ်။အောင်ချမ်းသာကအဲလုံးလို့လား။တရားနဲ့တရားတို့ကချင်းချင်းကိုယ်တည်းသိပါလေ။တော်တော့ဒီဘက်မှာစီတယ်၊ ठी မိုင်းနေတဲ့အားတွေကိုတို့ကဒီဘက်တောက်ဆောက်ကထိခဲ့တော့တို့ကလူသားတိုင်းပုံကလောက်တော့ဒီဟဲလုတ်ကိုရောက်တော့တို့က16ရက်ကိုလွတ်ပေးလိုက်တယ်။တယောက်ကိုပဲခေါ်သွားပေါ့ဟဲလုတ်ကနေခွေ့ကြည့်သွားတယ်
ကလေးမျိုးနဲ့တောင်ပိုင်းမှာဂျာတာဘရင်းနေကတိုက်ပွဲဖြစ်ပွားကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအတည်ပြုပေမဲ့အသေးစိတ်ကိုတော့ပြောဆိုတာမရှိပါဘူး
။ကလေးပြတ်မှာဖြစ်ခဲ့တဲ့ဟာရှိတယ်
။အဲ့ဒီဒေသအတွင်းပြီးခဲ့တဲ့နှစ်ဇူလိုင်လကတည်းကစတင်ခဲ့တဲ့တိုက်ပွဲတွေကြောင်းကလေးမျိုးနဲ့တောင်ပိုင်းဒေသကကျေးရွာအများစုကရွာသားတွေစစ်ဘေးရှောင်နေရပါတယ်။နီးစပ်ရာရွာတွေနဲ့တောတောင်တွေနဲ့အပါအဝင်စစ်ဘေးတိမ်းရှောင်နေရသူ2000ဝန်းကျင်လောက်ရှိမယ်လို့ကလေးမျိုးလူမှုအဖွဲ့အစည်းတာဝန်ရှိသူတို့ကခန့်မှန်းပါတယ
်။တရားမရတော့မကြအောင်လို့ဆိုအကုန်လုံးကျွန်တော်တို့ဆိုရင်ဒီကမှာကြွားရင်မှလူတွေတိတ်မရှိတော့ဘူး။ဒေသမှာမှလားကအတောင်းကျွန်တော်တောင်းပြီးတော့ရှိပါဘူး။ဒါကဒီလိုပဲပေါ့နီးကျရပါဘူးတချို့တော်လဲတော်တယ်ဒီကြည့်ရင်ဒီမြို့ပေါ်မှာလာနေတယ်။ဒီကတော့ကလေးမျိုးပေါ်ပဲလာကြ
။အခုလိုတိုက်ပွဲတွေဖြစ်ပွားနေတဲ့ဒီဒေသမှာဖေဖော်ဝါရီလ23ရက်နေ့ကစစ်ကောင်စီတပ်ဖွဲ့ဝင်တွေကဖမ်းဆီးသွားတဲ့တန်ဖိုးရွာဇာတိတားမိ၃ဦးအသက်ခံရတယ်လို့ဒေသခံတွေကပြောဆိုနေတယ်လို့ဒီဆွဆွဲချက်တွေနဲ့ပတ်သက်လို့သူတို့လုပ်တာမဟုတ်တဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကညင်းဆိုခဲ့ပါတယ်။လက်ရှိကလေးမျိုးအတွင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေဖြစ်တဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖ PDF ကလေးနဲ့ချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ CNDF စတဲ့ပူးပေါင်းအဖွဲ့တွေ2021ခုနှစ်ဇူလိုင်လတည်းကတိုက်ပွဲတွေဖြစ်ပွားနေတာပါခင်ဗျာ။